ဆုံးကတော့ဒီတော့ရွေးကောက်ပွဲပါမြန်မာနိုင်ငံမှာအခုရွေးကောက်ပွဲပြီးသွားခဲ့ပါပြီဒီရွေးကောက်ပွဲမတိုင်ခင်တုန်းကရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အမြင်နှမျိုးရှိရဲ့ဆိုရင်မှားမယ်မဟုတ်ပါဘူးတချို့ကတော့ဒီရွေးကောက်ပွဲဟာဖြတ်တန်းရမှာပဲဒီရွေးကောက်ပွဲပြီးတဲ့အခါမှာအလုံးဝအပြည့်အဝမဟုတ်တော့မှဒီမိုကရေစီလမ်းစလေးပေါ်လာလိမ့်မယ်ဒီမိုကရေစီရေးအတွက်နေရာအခွင့်အရေးတစ်ခွက်တော့ရမယ်တဖြည်းဖြည်းချက်ထွင်သွားမယ်ဆိုတော့အကောင်းမြင်တဲ့လူတချို့ရှိခဲ့တယ်လို့တချို့ကလည်းပဲဒီရွေးကောက်ပွဲဟာလုံးဝသုံးလို့ရမှာမဟုတ်ဘူးစစ်တပ်ကသာဆက်လက်ကြီးစိုးနေမယ်ဒီရွေးကောက်ပွဲပြီးတဲ့အခါမှာဒုက္ခသည်ပြဿနာတွေနိုင်ငံခြားကိုထွက်ပြေးရတဲ့ပြဿနာတွေပုံများလာမယ်တိုင်းရင်းသားတွေနဲ့ပုံပฏิပခဖြစ်လာမယ်ဆိုလို့သုံးသပ်ခဲ့ကြတယ်ရှိပါတယ်အခုရွေးကောက်ပွဲပြီးလို့မကြခင်မှာပဲဆိုကြပါစို့အဆိုးမြင်ခဲ့တဲ့လူတွေရဲ့အမြင်ကပုံမှန်မဲ့သဘောမျိုးတွေ့လာရပါတယ်ဒုက္ခသည်တွေထွက်ပြေးရတာတို့ပါလို့ဆိုတော့ဟမ်ရောင်ရွှေရှာအကောင်းမြင်ခြင်းနဲ့ဘက်ကပါခဲ့တဲ့လူရွေးကောက်ပွဲပြီးရင်ကောင်းတဲ့အလားအလာရှိကောင်းရှိနိုင်တယ်ဆိုတဲ့သဘောရှိခဲ့တဲ့လူပါအခုအခါမှာရောအဲ့လိုအကောင်းမြင်တဲ့သဘောသာဆက်လက်ပြီးတော့ရှိနေပါသေးရဲ့လားခင်ဗျာ
ရှိပါတယ်ဘာကြောင့်လဲဆိုရင်ဒီအခုဖြစ်နေတဲ့ကိစ္စကဖြစ်မယ်ဆိုတာကအကုန်သိပါတယ်နာဖအနေနဲ့လည်းလိန်ညာမယ်နိုင်အောင်အနိုင်ယူမယ်ဆိုတာလည်းသိတယ်တန်ရာကိုတိုက်မယ်ဆိုတာကလည်းသိတယ်ဒါပေမဲ့အနည်းဆုံးကတော့ဒီချိန်မှာလူတိုင်းကနာအဖကိုမထောက်ခံပါဘူးဆိုတာကပါကတော့တည်ပြီ။ဘာကြောင့်လဲဆိုရင်နာအဖကိုဆန့်ကျင်တဲ့ပါတီလေးပေါ်လာတယ်။လူတို့ကလည်းဒီတခြားပါတီလေးကိုအားပေးခဲ့ပါတယ်။ဒါပေမဲ့နာအဖကဒီကျိုတင်မဲကိုတုံးပြီးတော့မှသူတို့နိုင်တယ်ဆိုတာလုံနေတဲ့ဟာကိုသူတို့လိန်တယ်ဆိုတာထင်ရှားတာကိုမြင်ရပါတယ
်ဆိုတော့ဒီလောက်လိန်နေတာမဟုတ်တာတွေလုံနေရဆိုတာပေါ်လွင်လာရတာနဲ့ဘာဖြစ်လို့များအဓိကနေပြီးတော့ဒီမိုကရေစီအတွက်အလားအလာကောင်းလေးပေါ်နိုင်အောင်မယ်လို့ထင်နေရတာလေခင်ဗျာ
အ ਨੇ ဆုံးကတော့လူတို့ရဲ့ဆန္ဒကိုသူတို့ကဟန်ဆောင်ပြီးနားထောင်တာပေါ့ဟန်ဆောင်ပြီးလက်ခံတယ်အစင်ရောက်နေတယ်ကျွန်တော်တို့လှုပ်ချင်တာကတော့တကယ်ပဲသူလူတို့ရဲ့ဆန္ဒကိုလိုက်နာအောင်ကျွန်တော်တို့လှုပ်ချင်တယ်အဲ့ဒါကြောင့်လို့သူဟန်ဆောင်ပေးမယ်ကျွန်တော်တို့အတက်တာအနိုင်အကွက်တကွက်ပဲလို့မြင်ပါတယ
်အကောင်းမြင်လို့ရမကြောက်ဘူးလားခင်ဗျာ
ကျွန်တော်တို့အကောင်းမြင်လို့နဲ့ဆိုတာမဟုတ်ပါဘူးဘာကြောင့်လဲဆိုရင်ဒီမိုကရေစီလိုလိုင်းကျွန်တော်တို့ကလူတို့ပါဝင်မှုရှိမှရမယ်လူတို့လက်ခံမှုရှိမှရမယ်နောက်အဖကလည်းသူလိန်ညာပေးမယ်သူအရင်ကဆိုရင်သူကမဲလိုက်ဆွဲတယ်လူတို့တွေကိုအကောင်းလုပ်ပြတယ်ဒီဟာကသူတို့ကလည်းဒီမိုကရေစီတဘောနည်းနည်းပေါက်လာပြီလို့မြင်ရပါတယ
်ဆိုတော့အခုဆက်လက်ပြီးတော့မကြခင်အစိုးရဖွဲ့လာမယ်လွှတ်တော်ကိုလည်းသူတို့ကြီးစွန်းမယ်အခုဆိုရင်သူ80ရာခိုင်နှုန်းဆိုကြပါစို့အ ਨੇ ဆုံးနိုင်တယ်လို့ဆိုတယ်အဲ့ဒီကြံတဲ့နေရာမှာလည်းစစ်တပ်တွေကပါအောင်မယ်သူတို့အပြင်25ရာခိုင်နှုန်းနေရာယူထားရတယ်ဆိုတော့ဒီအထက်မှာလူတို့သဘောဆန္ဒကိုကိုးစားပြုပြီးတော့လွှတ်တော်မှာပြောနိုင်မယ်လို့ဘယ်သူများရှိသလဲခင်ဗျာ
နေပေမဲ့ကျွန်တော်အနေနဲ့ကတော့ဒီဟာကအခုနပြောတဲ့အတိုင်းပဲလမ်းစာဖြစ်ပါတယ်အရင်တော့ဆိုရင်ကျွန်တော်တို့ကနှစ်ပေါင်း20တုန်းကဆိုရင်ဒေါ်အောင်ဆန်းစုကြည်တို့ NLD ပါတီက1990ရွေးကောက်ပွဲမှာနိုင်ခဲ့လို့တို့ကလူတို့ဖက်ကနေပြီးတော့အော်ပေးလို့ရတယ်ဒါပေမဲ့ပါလီမန်ထဲမှာမဟုတ်ဘူးတရားဝင်မဟုတ်ဘူးအပြင်ကနေအော်နေရတယ်အခုကတော့ပါလီမန်ထဲမှာလူတို့ဖက်နေနိုင်တဲ့ပုံကိုလေးရောက်လာပြီဆိုတော့ဒါတိုးတက်တယ်လို့ပြောနိုင်ပါတယ
်။နောက်တိုင်းရင်းသားပြဿနာကိုကြည့်ကြအောင်ပါ။တိုင်းရင်းသားတွေဆိုရင်တော်တော်များများဘယ်သူမှလက်မခံကြဘူး။သူတို့ရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုသူတို့လက်အောက်ကိုအတင်းအဓမ္မသွတ်သွင်းတာနိုင်ငံရေးပြဿနာမပြေလည်ပဲနဲ့။ဆိုတော့တိုင်းရင်းသားတွေဟာဟန်းရောင်ရွှေမြင်တယ်လို့ပဲ။အခုလွတ်တော်ဖွဲ့စည်းဖြစ်မဲ့ကိစ္စလေးကိုပဲအကောက်မြင်ပြီးတော့လက်နဲ့စွန့်ပြီးတော့ဆေးဆွာလက်အောက်ကိုထိုးအပ်တဲ့နဲ့ထင်ပါလား။ဒါမှပဲတိုင်းရင်းသားပြဿနာသူတို့သဘောကျပြေလည်တော့မှာကိုခင်ဗျာ။
တိုင်းသာပြဿနာကနှမျိုးရှိပါတယ်တစ်ဖက်ကတော့လက်နဲ့ကင်တဲ့ဖက်တစ်ဖက်ကတော့နိုင်ငံရေးပါတီကနေဝင်ပြီးမှတိုက်ပွဲဝင်တဲ့ဖက်နှစ်ဖက်လုံးတိုက်ပွဲဝင်ရပါမယ်လက်နဲ့စွန့်သွားတဲ့ဆိုရင်လူတုကိုကာကွယ်မဲ့လူမရှိပါဘူးဆိုတော့တိုင်းသာအနေနဲ့တော့ဘယ်လိုမှနိုင်ငံရေးဖြေမရမချင်းရတော့ဘယ်လိုမှလက်နဲ့စွန့်မှာမဟုတ်ပါဘူ
းဆိုတော့တိုင်းသားတွေအကြမ်းမှာ divided ဖြစ်နေမှာပေါ့တကယ်လို့ကချင်းဆိုရပါစို့ကချင်းထဲမှာ KIO ဟာကချင်းပြည်သူအများစုကိုကိုစားပြုမှုကိုရယူထားတဲ့အဖွဲ့အစည်းဖြစ်တယ်။ငါတို့ဟာဒီလက်နက်စွန့်ရိုးကိုလက်မခံမှုဆိုရင်အကုန်လုံးတသွေးတသန်သူတို့ဆုံဖြတ်ချက်တိုင်းမလိုက်နိုင်ပဲနဲ့အဲတချို့ကတော့ညာတို့ဆန့်ကျင်တဲ့ရွေးကောက်ပွဲဝင်မယ်ဆိုတဲ့ကိစ္စမျိုးဖြစ်ရင်သူတို့ထဲမှာနှချမ်းကွဲမကုန်ဘူးလား
။မကွဲပါဘူး။ဘာကြောင့်လဲဆိုရင်နှစ်ဖွဲ့စလုံးကတော့
ဒီလိုမျိုးအတွက်လုပ်နေတာဖြစ်ပါတယ်ဆိုတော့တစ်ဖက်နဲ့တစ်ဖက်အကန့်အသတ်မလုပ်ဘဲနဲ့တွားအရှိတိုးနိုင်တဲ့လူတိုးတွားဖို့ပဲအဲ့ဒါအဲ့လိုမျိုးလို့ကျွန်တော်မြင်ပါတယ်ဟုတ်ကဲ့ဆိုတော့ကချင်ကိုပဲနမူနာကြည့်မယ်ဆိုရင်ကချင်ဘက်ကလူတွေပြောတယ်သူတို့
KIO နဲ့affiliation စီးခဲ့တဲ့အဆက်အသွယ်စီးခဲ့တဲ့ဆိုတော့လူတွေကိုပါတီမှတ်ပုံနေမြင်လဲမပေးခဲ့ဘူးရွေးကောက်ဘက်မဝင်ရဘူးဝင်သွားတဲ့ပါတီဟာကျန်းဖွန်ပါတီရဲ့နောက်ပြီးတော့ကျန်းဖွန်လိုပဲအလားတူစစ်စွာရဲ့ proxy ခက်ဆန်ဆန်ပါတီပဲ
သူတို့စီမှာပြိုင်တယ်လို့ဆိုကြပါတယ်ဆိုတော့အကုန်လုံးနှစ်ဖက်လုံးကစစ်စွာလူလာတဲ့အုပ်စုဖြစ်နေပါဟုတ်လားခင်ဗျာဟုတ်ပါတယ်ဒါပေမဲ့ဒီနေရာမှာကမတူတာကပါလဲဆိုရင်ဒီကျန်းဖို့ဖက်ကပါသွားတဲ့ကချင်ကလည်းသူကလည်းကချင်ပဲသူကသူ့လူမျိုးအတွက်သူကပြန်စင်စားပါမယ်ဒါကြောင့်လဲဆိုရင်သူကနာဖပါတီထဲမှာပါသွားပြီမယ်သူကကရင်ကချင်လူမျိုးရဲ့ရန်သူမဟုတ်ပါဘူးအဲ့ဒါကြောင့်လို့
တိုင်းရာနေနဲ့ကတော့ဘယ်နီလန်းနဲ့ဖြစ်ဖြစ်သူ့လူမျိုးအတွက်စ조사နိုင်စ조사သွားမယ်လို့ကျွန်တော်အဲ့လိုမျိုးမြင်ပါတယ်ဟုတ်ကဲ့ဆိုတော့ပြည်တွင်းငင်းငယ်ရေးကိုဘယ်လိုမြင်လောက်ကြမလဲခင်ဗျာအဲ့တော့တိုင်းရင်းသားတွေဟာဆက်လက်ပြီးတော့လက်နက်ကိုင်တွေကကင်နေအောင်မယ်ဆိုတော့အခုစစ်အစိုးရကတစ်ဖက်သားလှုပ်ထားတဲ့လွတ်ရွေးကောက်ပွဲကပေါ်ထွက်လာတဲ့လွတ်တော်အဲ့ဒီအစိုးရကရ ပြည်တွင်းစုဘူးတောင်းကြမှုကိုအကြောင်းပြပြီးတော့တစ်ချိန်လုံးဖိဖိစည်းစည်းလှူထားမဲ့သဘောဖြစ်မနေဘူးလားခင်ဗျာ
အဲ့ဒါတော့ဟုတ်ပါတယ်ဘာကြောင့်လဲဆိုရင်နိုင်ငံရေးဒီအခုတက်လာမဲ့အစိုးရကဒီစစ်ဖက်နဲ့ဘာမှမဆိုင်ဘူးဆိုတော့သူကဒီတိုင်းသားပြဿနာကိုဖြေရှင်းလို့မရဘူးဖြစ်မယ်တပ်မတော်ကပဲဖြစ်ရှင်းမဲ့အလားလားရှိပါတယ်ဒါပေမဲ့တပ်မတော်ကအရင်ကလိုပဲစစ်အင်အားနဲ့တိုက်မယ်ဆိုရင်တော့ဘယ်လိုမှအပြေရှာနိုင်မှာမဟုတ်ပါဘူးဒါပေမဲ့ဒီစစ်အစိုးရကစစ်တပ်ကတပ်မတော်ကဒီတိုင်းရာပြည်ထနာကိုနိုင်ငံရေးလီလာနဲ့ဖြစ်ရှင်းတင်တယ်ဒီတက်လာတဲ့အစိုးရကိုအတုံးပြုပြီးတော့မှလူတို့ရွေးလာတဲ့အစိုးရအနေနဲ့တိုင်းရားလေးနဲ့ဆွေးနွေးပွဲလေးပါလေလုပ်မယ်ဆိုရင်တော့ဒါအပြေထွက်လာနိုင်ပါတယ
်နောက်တစ်ခုကဒီရွေးကောက်ပွဲကိုအပြတ်သဘိတ်မှောက်ခဲ့တဲ့ CRPB ဖွဲ့နဲ့ဒါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့လူပြည်သူလူထုထောက်ခံမှုတိုင်းရားထောက်ခံမှုအများစုကိုရတဲ့အဖွဲ့အစည်းတွေရဲ့အခန့်ကဏ္ဍကဘယ်လိုနေမလဲခင်ဗျာအဲ့တော့
အဲ့ဒီအဖွဲ့အစည်းတွေကတော့တရားဝင်ဆက်ပြီးတော့တွားလို့မရဘူးဒါကနာဖာရဲ့ဥပဒေအရဆိုရင်ဒါပေမဲ့ပြောတဲ့အတိုင်းပါပဲအဲ့ဒီကောင်းဆောင်တွေကလည်းသူတို့ကလူတို့အတွက်လှုပ်လာတော့သူတို့ပါတီရှိတယ်ဖြစ်စေမရှိတယ်ဖြစ်စေသူတို့ကဆက်ပြီးတော့လူတို့အတွက်လှုပ်မယ်လို့ကျွန်တော်ယုံကြည်ပါတယ်ဘယ်နည်းလမ်းနဲ့လှုပ်မလဲဘယ်အဖွဲ့မျိုးနဲ့ပြန်လှုပ်မလဲဆိုတဲ့ဟာကတော့ဒါစောင့်ကြည့်ရမှာပဲ
ဟုတ်ကဲ့နောက်ဆုံးပြချင်တဲ့မိခွန်ကတော့ပြပအခြေစိုက်ပြီးလှုပ်ရှားနေတဲ့ဒီမိုကရေစီအင်အားစုတွေအကြောင်းဖြစ်ပါတယ်အခုရွေးကောက်ပွဲဖြစ်တဲ့ကိစ္စရွေးကောက်ပွဲမှာ90စီနင်းလှုပ်တာတစ်ဖက်သားလှုပ်တာတွေကိုလူတွေကြားနေရတဲ့အချိန်မှာပဲဒီမိုကရေစီပြပအခြေစိုက်အဖွဲ့အစည်းတွေကလည်းပဲနောက်စင်းပြိုင်အမျိုးသားလွတ်တော်ခေါ်တာတို့အဲ့ဒါတချို့ကလက်မခံတာတို့စသဖြင့်အဲ့ဒါတွေကြားပြန်ပါတယ်ဆိုတော့အဲ့ဒီအဖွဲ့တွေရဲ့အနာဂတ်ကဘယ်လိုသွားလိမ့်မယ်ထင်ပါလဲခင်ဗျာ
ဒီနာဖာလှုပ်တဲ့ဟာကိုမလက်ခံချင်တာကတော့ဘယ်သူမှလက်ခံချင်တာမဟုတ်ပါဘူးအပြင်ကအဖွဲ့ရောပြည်တွင်းကအဖွဲ့ရောဒါပေမဲ့ပြည်တွင်းကအဖွဲ့ကတော့မလက်ခံလို့မရဘူးသူတို့ကတော့နာဖပောင်ထဲကနေပြီးမဲ့ဆက်လောက်သွားရမယ်အလားအလာရှိပါတယ်အပြင်မှာရှိနေတဲ့အဖွဲ့စည်းတွေကတော့ကျွန်တော်နားလည်တလောက်ကတော့ဒီတရားမျှတချင်းမရှိတဲ့ကာလလုံးဒီမိုကရေစီမရတဲ့ကာလလုံးကတော့ဆက်ပြီးတော့မှအပြင်ကနေနိုင်ငံတကာကိုစီယုံပြီးတော့မှနာဖမကောင်းချောင်းတက်လာတဲ့ဆိုရကသူတို့လှုပ်တဲ့အလုပ်ကမှန်သလားမမှန်လားလိုက်ဆောင်ကြည့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
ဆိုတော့သူကနာဖမကောင်းကြောင်းဆိုတော့သူတို့ဟာကဦးခန့်ရောင်ရွှေမြင်တဲ့အမြင်မျိုးဒီဟာဘလို့ပဲဖြစ်ဖြစ်ဒီမိုကရေစီအတွက်ကောင်းတဲ့အလားလားဆိုတဲ့သဘောထားမျိုးကသူတို့လုံးဝမရှိဘူးခေါ့
သူတို့ကတော့အဲ့လိုမျိုးမြင်ပေမဲ့သူတို့လုပ်တဲ့လုပ်ငန်းကကောင်းပါတယ်။ဘာကြောင့်လဲဆိုရင်သူတို့ကနာဖမဟုတ်ပဲတက်လာတဲ့အစိုးရကဘယ်လိုအဖြစ်ရှိတယ်ဘယ်လိုလုပ်နေတာမားတယ်မှန်တယ်သူတို့ကစောင့်ကြည့်ပြီးတော့မှထောက်ပြနေတယ်ဆိုရင်သူတို့အကျိုးဖြစ်တယ်။ဘာကြောင့်လဲဆိုရင်မဟုတ်ပဲရင်ဘယ်သူမှစောင့်ကြည့်ဘူးဆိုရင်တို့ကကြိုက်တယ်လို့နာဖာကတတ်မတော်ကကြိုက်တယ်လို့လှုပ်တော့ရင်ဒါကျွန်တော်တို့ဒီမိုကရေစီရလာတာနိုင်မှာမဟုတ်ပါဘူးဒါပေမဲ့အပြင်ကနေပြီးစောင့်ကြည့်ပြီးမှထောက်ပြနေတယ်ဆိုရင်တို့ကလည်း နိုင်ငံတကာလက်ခံလာအောင်သူတို့ကစ조사ရမှာလို့အဲ့လိုမျိုးမြင်ပါတယ်